မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မကင်ဂျီတွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအာဏာရှင်ကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနဲ့စစ်အုပ်ချုပ်ရေးကိုဖိစံတဲ့ဌာနပေါင်းစုံကဝန်ထမ်းတွေအလုံမသွားပဲကန့်ကွက်ဆန္ဒပြနေကြတဲ့ CDM လှုပ်ရှားမှုတွေဟာတနည်းထားပိုးပြီးတော့အားကောင်းလာနေပါတယ်။ဒီလှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေအများပြားရှေ့ရန်ကနေတက်တက်ကြွကြွပါဝင်နေကြတာပါ။ဒီနေ့ဆရာနာရှင်ဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့အမျိုးသမီးတချို့ပြောထားတဲ့အတန်တွေကိုဒီသတင်းပန်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါရဲ့ရှင်။အနာရှင်စနစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုတနင်္ဂနွေလုံးတိုင်းတာနဲ့အထွေထွေသပိတ်ကြီးဖြစ်လာတဲ့အထိဆင်နွှဲသွားမယ်လို့ကြွေးကြော်ထားတဲ့နိုင်ငံတော်ကဆန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးတွေရှေ့ရန်ကနေပါဝင်နေကြတာပါ။အနာရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သူတွေမှာအမျိုးသမီးတွေရဲ့အတန်တွေကိုအခုလိုကြဲကြဲလောင်လောင်ကြားနေရတာပါ။နိုင်ငံတော်တိုင်းပြည်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံခေါင်းဆောင်တွေတိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေနဲ့ပြည်ခရဲ့ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်သိမ်းပြီးစစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်သတင်းနှစ်ပတ်နီးပါးရှိသွားပါပြီ။အစိုးရဖမ်းဆီးခဲ့တဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနောက်ပိုင်းမှာနေအိမ်ပြန်ခွင့်ပေးခဲ့တာရှိပေမဲ့ပြန်လည်ဖမ်းဆီးခံရတဲ့သူတွေနောက်နေအိမ်မှာဆက်ပြီးတော့ထိန်းသိမ်းခံထားတဲ့သူတွေကလည်းရှိနေသေးပါ။ဒီအပေါ်မှာပြည်သူတွေကမကြေမနက်ဖြစ်ပြီးတော့ကန့်ကွက်ဆန္ဒပြနေကြတာပါ။တ
ော့ဒါမတရားဘူးလို့ပြောရပါရဲ့ရှင်။အဲတော့ဒီကွက်မှာလည်းအပြက်သားနိုင်ရဲသားနဲ့တစ်ဖက်သက်ဆွဆွဲချက်တွေနဲ့တိန်းနေလို့ခံစားရပါရဲ့ရှင်။အခုကပြည်သူနဲ့သူတိုင်းထုံမှာတောင်းတဲ့အချိန်တွေဖြစ်ပါရဲ့ရှင်။ခရီးထက်ကတော့အခု78%တော့မဖြစ်တော့ဘူး။ဒီမှာဖြစ်မှာ2021မှာဆန္ဒချအပြင်းထန်တော်လှန်မယ်လို့ခရီးတန်းနဲ့လာတာပါ
။ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်နေတဲ့ကျောင်းသူတို့ဖြစ်တဲ့မဟန်နီဦးပြောသွားတာပါ။အခုဆိုရင်နိုင်ငံတော်ဝန်မြို့ကြီးမြို့ငယ်နေရာနဲ့မှာလမ်းမထွက်ဆန္ဒပြပွဲတွေတရင်တစ်ပတ်ကျော်ကြာလာခဲ့ပါပြီ။လူဒန်းစားပေါင်းစုံအလွှာပေါင်းစုံကပြည်သူတွေတနေ့တစ်ခြားပုံမူပူးပေါင်းပါဝင်လာနေကြတာမှာနာမည်ကြီးဆိုတော်တွေမင်းသားမင်းသမီးတွေနဲ့အမှုပညာရှင်တွေအများပြားလဲဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေမှာပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုရက်တီပြလာကြပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တရုတ်ဆောင်တပ်မင်းကအခုလိုပြောပါတယ်။
ဒါမတရားသိမ်းတာလေနော်သမယိုးကြမဟုတ်ပဲနဲ့မတရားသိမ်းတာဆိုတော့တမုံတော်ကအမှန်တရားဘက်ကပဲရက်တယ်နဲ့မတရားတာကိုလုံးဝလက်မခံနိုင်ပါဘူးတမုံတို့ပြည်သူတွေကျင်းမြောက်ထားတဲ့ဒီပြည်သူကောင်းဆောင်မျိုးဒါမတရားဖမ်းပြီးတော့မတရားအာဏာသိမ်းရဖြစ်တဲ့အတွက်တမုံတို့ပြည်သူတွေလည်းလုံးဝလက်မခံနိုင်ပါဘူး
ဆနပြပွဲတွေတတိတခြားအချိန်မြင့်လာတာနဲ့အများအာဏာပိုင်တွေဘက်ကဆနပြသူတွေအပေါ်မှာအင်အားသုံးနှိမ်နှင်းတာဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနေပြည်တော်မန္တလေးပဲခူးနယ်ပသိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်တွေမြေယူပုံးတွေတုံးပြီးဖြိုခွင်းတာတွေရှိခဲ့ပြီးနေပြည်တော်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဆနပြလူငယ်အုပ်ပြင်းပြင်းထန်ထန်တရားရခဲ့ပါတယ်။ဥကောက်မှာတရားရခဲ့တဲ့မမြတွဲ့တွဲ့ခိုင်းဆိုရင်အခုချိန်ထိသတိမရသေးပဲအသက်ရှင်ဖို့တိတ်ကိုနေသွားပြီလို့မိသားစုကပြောပါတယ်။အသက်19နှစ်သာရှိသေးတဲ့မမြတွဲ့တွဲ့ခိုင်းတို့လိုလူငယ်တွေအများအပြားဒီနေ့ဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေမှာရှင်ရန်ကနေတက်တက်ကြွကြွပါဝင်နေကြတာပါ။လက်နဲ့အားကိုးတဲ့စေုပ်ချုပ်သူတွေကအချိန်မရွေးအင်အားသုံးနှိမ်နှင်းလာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြားကပဲအမျိုးသမီးအမျိုးသားလူငယ်လူလတ်လူကြီးအယူရပေါင်းစုံလူဒန်းစားပေါင်းစုံကပြည်သူတွေပုံမပေါဝင်လာနေကြတာဖြစ်ပါတယ
်။အမတို့ရတဲ့ရထိုက်တဲ့အခွင့်အရေးတွေမရဘူး။ပြီးတော့ဆိုရှင်မေးဆိုလည်းဖမ်းလာတယ်။အဲ့ဒီတော့တော့ပုံမပေါဝင်တာပါ။လက်နဲ့အားထုတ်တဲ့ဆိုလူဒန်းတော့ကြောက်ပါပဲ။ဒါပေမဲ့ကြောက်ပေမဲ့လည်းမပါလို့ရှင်အမတို့ရဲ့ဒါနောက်ဆက်တွဲကိုယ်ကိုခံရမယ့်ကိစ္စတွေလည်းအများကြီးရှိတယ်။ကိုယ်တွေမောင်နှမတွေပါလည်းခံရမယ့်ဟာတွေအများကြီးရှိတဲ့ကြောင့်အမတို့ကြောက်ပေမဲ့လည်းပါဝင်ရမှာပဲအဲ့လိုမျိုးဆိုတော့လေ။ကြောက်တဲ့လူတွေအားလုံးလည်းအမဘက်ကနေပြီးတော့ပါဝင်ပါလို့လည်းပြောချင်တယ်။ဘာလို့လဲဆိုတော့ဒါကြောက်လို့ပြီးတော့မယ့်ကိစ္စမဟုတ်ဘူးပေါ့နော်။
ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်နေတဲ့ဟ ဟိုတယ်ဝင်နှန်းတူဖြစ်တဲ့မက်ပလေပြောသွားတာပါဥက္ကမတင်ရရခဲ့တဲ့မမြသွဲ့သွဲ့ခံရဲ့အမဖြစ်သူမမြသရုံးွယ်ကလည်းအာနာရှင်စနစ်ကြဆုံးတဲ့အထိဒီတိုက်ပွဲမှာသူဆက်ပြီးတော့ပါဝင်သွားမယ်လို့ပြောပါတယ
်ကျမကတော့ဆက်ပြီးတော့တော်လန်သွားမှာပါကျမညီမလေးဒီလိုဖြစ်ရကြိုးနဲ့အောင်စစ်အာနာရှင်စနစ်ကိုအမြင့်ပြတ်ဖြစ်သွားအောင်ပြည်သူလူထုအားလုံးဝိုင်းဝန်းပြီးဆက်ပြီးတော့တော်လန်ပေးကြပါအမြင့်ပြတ်သွားအောင်နာလုပ်ပေးကြပါလို့ပြောချင်ပါတယ်ကဘာအတိအောင်လဲစင်ညာပေးကြပါနိုင်ငံတကာလည်းကုညီပေးကြပါလို့တောင်းဆိုကြပါလေ
ရှင်။မြို့မျိုးကဆနပြပေါ်ဒီမှာပါဝင်နေတဲ့ဂျော်မိုးကလည်းမြမပြီမှာဘယ်ပြည်သူကမှဆရာနာရှင်ကိုအလိုမရှိဘူးလို့ပြက်ပြက်တတပြောပါတယ
်။ဆရာနာရှင်ကိုလုံးဝအလိုမရှိပါဘူးဆရာနာရှင်ကိုဘယ်တော့မှလည်းအလိုမရှိခဲ့ပါဘူးဘသူအားမှလည်းမလုံလောက်ပါဘူးပြည်သူတရားလုံးနေတဲ့ရဲရဲဝဲဝဲဆရာပြောချင်ပါတယ်
။အာနာသိန်းကြီးရဲ့ဘိုင်းတွင်မှာပဲကျမရေဝန်ထမ်းတွေကစတင်လိုက်တဲ့စေုပ်ချုပ်မှုဖြစ်ဆိုင်ရေး CDM လှုပ်ရှားမှုမှာလည်းဌာနပေါင်းစုံကဝန်ထမ်းတွေကလည်းစေုပ်ချုပ်ရေးရန်နေရာမှာမပါနိုင်ဘူးလို့ဆိုပြီးအလုပ်မသွားဘဲကန့်ကွက်ဆန္ဒပြကြတာတွေပို့ပြီးတော့အားကောင်းလာနေပါတယ်။ရန်ကုန်တက္ကသိုလ်ကကတိကတူဦးဖြစ်တဲ့ဒေါ်ဟန်နီလွင်ကတော့အာဏာသိမ်းစေုပ်ချုပ်ရေးရန်နေရာရက်သွားတဲ့အထိကန့်ကွက်ဆန္ဒပြမယ်လို့ပြောပါတယ်
။ကျမတို့ကတော့ရန်နေရာရက်စီကျင်လာ။အဲ့တော့အခုလောလောဆယ်တော့ငင်းညမ်းစွာဆန္ဒထုတ်ဖို့ရတယ်။CDC ပေါ့နော် CDC ကတော့ဘာလဲဆိုတော့အစိုးရနဲ့မမူပေါင်းဘူးအခုလောလောဆယ်ကျမတို့အချင်းချင်းနေညှိတယ်ဆက်ပိုင်ဆက်ဌာနလိုက်ညှိတယ်ကိုဌာနထဲမှာလည်းညှိတယ်ဌာနလိုက်လည်းညှိတယ်ကျောင်းထဲလည်းညှိတယ်ညှိပြီးတော့အခုဘာပြောပေါ့နော် CDC နဲ့ဆိုဘာလုပ်မလဲဆိုတော့ formally ဘာမှမလုပ်ဘူး informally ကတော့ကျမတို့ကကိုယ်ကလေးနဲ့ဆရာတပည့်ကတော့အဆက်အသွယ်တော့ရှိမှာပဲဒါပေမဲ့ရုံးလုပ်ငန်းဆိုင်ရာဌာနဆိုင်ရာဘာမှမလုပ်ဘူးကျမတို့ငြင်းငြင်းနေတယ်အဲ့ဒါလည်းကျမတို့ရဲ့ဝန်ထမ်းစည်းကမ်းနဲ့ပဲကျမတို့ကဟိုစန့်ကျင်နေတာမဟုတ်ဘူးနော်ကျမတို့ကဘာမှမစန့်ကျင်တာလဲဆိုတော့ပြည်သူ့ဝန်ထမ်းဥပဒေကိုမစန့်ကျင်ဘူးကျမတို့ကစစ်ဆိုးရအာဏာရှင်ကိုဆန့်ကျင်တယ်ဒီရန်ရရရအောင်ကျမတို့လုပ်ချင်တယ်ဒါကြောင့်မို့ကျမတို့ဒီလုပ်ငန်းပိုင်းဆိုင်ရာအားလုံးကိုကျမတို့ရက်တယ
်ရန်ကုန်တက္ကသိုလ်ကပဲကတိကနာတူဖြစ်တဲ့ဒေါ်နွေးသစင်လိုင်းကလည်းအာဏာရှင်အမြန်ဆုံးကြဆုံးစေခြင်းတယ်လို့ပြောပါတယ
်ဒီသူရွေးချယ်တင်ရောက်တဲ့အစိုးရကိုမတရားနဲ့နဲ့အာဏာသိမ်းပြီးတော့မှငါတော့အစိုးရပါဆိုပြီးတော့မတရားကိုယ့်ဟာနဲ့ကိုတိစောက်ထားတဲ့အစိုးရကိုတော့လုံးဝလက်မခံပါဘူးသူတို့နဲ့လည်းဘယ်တော့မှအဆူရှိမှာမဟုတ်ပါဘူးဟုတ်အဲ့ဒီအစိုးရဒါတော့အမြန်ကြဆုံးပါသေးတယ်ပဲကျမတို့ဆန္ဒရှိပါ
ဆရာနာသိမှုစန့်ကျင်ရေးလမ်းပေါ်ထွက်ဆနပြပွဲတွေမှာစိတ်ယုံအလုပ်သမားတွေလည်းရှေ့တန်းကနေပါဝင်နေကြတာပါဆနပြအလုပ်သမားတို့ရဲ့အစံကိုလည်းနားထောင်ကြည့်အောင်ပ
ါဒီကတော့ကျမတို့အလုပ်သမားတွေဟာအများအားဖိနှိပ်ကံဘဝကနေနေလာခဲ့တဲ့အလုပ်သမားတွေဖြစ်တယ်ပေါ့နော်ကျမတို့အဲ့လိုဖိနှိပ်ကံဆင်းဆင်းရနေပြီးတော့ COVID-19 ဝင်လာတော့ကလည်းကျမတို့အလုပ်သမားတွေဟာမျိုးမျိုးသောပုံစံနဲ့ဖိနှိပ်ခံမှုထက်တုံရတယ်အခုလိုမျိုး COVID-19 ရဲ့အခြေအနေလေးပြီးွားတာမဟုတ်ပဲနည်းနည်းငြိမ်သက်မှုရှိမှအလုပ်သမားတွေအားလုံးဟာအားတွေပြန်တက်လာတယ်သူတို့ရဲ့လောကလာစာတွေရဖို့သူတို့ရဲ့ကျိုးစီပါတယ်ပို့ပြီးကောင်းလာဖို့သူတို့ရဲ့အခွင့်အရေးတွေပို့ပြီးကောင်းဖို့သူတို့မျှော်လင့်ပေးမယ်။မျှော်လင့်တဲ့အကြောင်းအရာကြီးမှာဖေဖော်ဝါရီ1ရက်ရဲ့ကျွန်တော်တို့လုံသမားတွေရဲ့မျက်ရည်တွေကျွန်တော်တို့လုံသမားတွေဝမ်းနဲ့ခြေခွဲနေတဲ့အရာတွေကြောင့်ကြုံခဲ့ရတယ်။အဲ့တော့ကျွန်တော်တို့လုံသမားတွေကလုံသမားတယောက်တည်းမဟုတ်ပါဘူး။လုံသမားမှနောက်မှာမိကုန်နေတဲ့ညီကုန်မတွေအများကြီးရှိပါတယ်။ဒါကြောင့်ကျွန်တော်တို့လုံသမားကဒီစစ်အာချင်းအစိုးရအောက်မှာနေမယ်ဆိုရင်အခုကျွန်တော်တို့ဒီနိုင်ငံတကာယဉ်ကျေးမြောက်နှံမှုတွေမလာတော့ကျွန်တော်တို့သိနေ။လုံသမားတွေအရန်ကိုသူတို့တွေဒုက္ခတွေတောကတွေရောက်နေတောကတွေညားနေကြ။ဒါကြောင့်ကျွန်တော်တို့လုံသမားတွေကဒီအချိန်မှာတရောင်းတနေရပါဝင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုမျိုးအလုသမားအများစုရဲ့စိတ်ဆန္ဒနဲ့အလုသမားအများစုကလမ်းပေါ်ထွက်လာဖြစ်ပါတယ်ဟုတ
်မြန်မာနိုင်ငံဟာ1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းခဲ့ခြင်းကစလို့စစ်အုပ်ချုပ်ရေးစနစ်အောက်မှာဆယ်စုနှစ်တွေနဲ့ချီနေခဲ့ရတာပါ1988ခုနှစ်ကျောင်းသားလူငယ်တွေဦးဆောင်ခဲ့တဲ့လူထုလှုပ်ရှားမှုဟာလည်းအာဏာရှင်ရဲ့ပုံစံအမျိုးမျိုးနဲ့ဖြိုခွင်းနိုင်နေတာကိုခံခဲ့ရပြီးအဲ့ဒီနောက်နှစ်ပေါင်း30ကျော်ကြာမှနိုင်ငံရေးအရပြည်ပြောင်းလဲမှုတွေတဖြည်းဖြည်းဖြစ်လာခဲ့တာပါဒီလိုပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့အချိန်ဒီမိုကရေစီနုနယ်သေးတဲ့အချိန်မှာပဲစစ်တပ်ကပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ဆိုရတရက်ကိုအာဏာနဲ့ဖြုတ်ချသိမ်းယူတာကိုဘယ်လို့မှလက်မခံနိုင်ဘူးလို့ဆန္ဒပြသူတွေကပြောဆိုနေကြတာပ
ါကျွန်မတို့ကသမိုင်းဆက်ဆက်ဒီစစ်ဆိုးရွားကိုတော်လှန်လာခဲ့ကြပါပြီကျွန်မတို့သမိုင်းကမှအရေးမခံနိုင်ပါဘူးနော်ပြည်သူတွေကလည်းသူတို့ရဲ့ဆန္ဒကိုမဲရင်းနဲ့လည်းပြခဲ့ပြီးပြီကိုဗစ်ကာလမှာလည်းမချောင်မညို့ဒီလိုမျိုးရှေ့တွေထွက်ပြီးကြပါပြီဒါကြောင့်မလို့စီအာနာရှင်ကိုတိုက်ထုတ်ဖို့မမတပြည်လုံးကနိုင်ငံခွန်ကမီဒီယာတွေအင်တာနက်ရှင်နယ်ကွန်မြူနတီတွေအားလုံးကိုပါဝင်ကြပါလို့တိုက်တွန်းပါတယ
်ရန်ကုန်မြို့ကဆန္ဒပြအမျိုးသမီးတူပြောသွားတာပါနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအရှိန်ရလာနေတဲ့အချိန်မှာပဲစစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့အတွက်ပြည်သူအများယူကျိုးမရဖြစ်နေကြတာပါအာဏာပိုင်ဘက်ကဖမ်းဆီးမှုတွေနဲ့ကန့်သက်ထိန်းချုပ်မှုတွေလှုပ်လာတဲ့ကြားမှာပိုပဲဆနပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့အားကောင်းနေပါတယ်။ဒီကနေ့ခင်မျိုးဆက်တဲ့လူငယ်တွေကတော့အာဏာရှင်တွေဘက်ကအကြမ်းဖက်နှိမ်နင်းလာရင်တော့ဂျာကိုအန်တူပြီးဆရာနာရှင်စနစ်ကိုအပြီးတိုင်ပြတ်သုံးတဲ့အထိတိုက်ပွဲဝင်သွားမယ်လို့ပြောဆိုနေကြတဲ့စူရာတင်ပြရင်းနဲ့ပဲဒီသတင်းတဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ ကျမညီဖြေပါရှင်။